ကိုဗစ် -19 လူနာရီကိုကုသရမှာ Remdesivir ဆီးဝါးကိုအသုံးပြုပြီးကုသပေးဖို့ဂျပန်အစိုးရကခွင့်ပြုလိုက်ပြီးဖြစ်ပါတယ်။ဒါဟာပုံမှန်အဆင့်တွေကိုကျော်လွန်ပြီး၄ရက်အတွင်းကျန်းမာရေးအလို့သမားနဲ့လူမှုဖူလုံရေးဝန်ကြီးဌာနကအ мян ဆုံးဖြတ်အတည်ပြုခွင့်ပြုလိုက်တာလည်းဖြစ်တယ်လို့အစိုးရအဖွဲ့အတွင်းဝန်ချုပ် Yoshida Suga ကတောက်ကြံလေးကပြောပါတယ်။လောလောဆယ်ဒီဆေးကိုထုတ်လုပ်တဲ့ American Chesite Gilead Sciences Company ကဆေးကိုအရေးအတွက်အကန့်အသတ်နဲ့ပဲပေးမှာဖြစ်လို့ရေးပေါ်လူနာတွေအတွက်ဦးစားပေးအသုံးပြုမယ်လို့လည်းသူကပြောပါတယ်။ American နိုင်ငံမှာ COVID-19 အတည်ပြုလူနာတွေကို Remdesivir ဆေးနဲ့စမ်းသပ်ကုသပျောက်ကင်းတာကိုတွေ့ခဲ့ရတဲ့အတွက် American အစားအသောက်နဲ့ဆေးဝါးကုသရေးဌာန FDA ကပြီးခဲ့တဲ့သတင်းပတ်အတွင်းကဒီဆေးကိုအရေးပေါ်အတည်ပြုပေးပြီးတဲ့နောက်မှာဂျပန်အစိုးရကအခုလိုဆုံးဖြတ်ခဲ့တာပါ။ဒီဆေးကယောဂကိုလုံးဝပြောက်ကင်းသွားဖို့မဟုတ်ပေမဲ့ယောဂလက္ခဏာတွေကိုတက်တာရော့ပါစေတာတွေ့ရတယ်လို့ American မြို့သားကျန်းမာရေးသိပ္ပံကုသယောဂဆိုင်ရာထိပ်တန်းကျန့်ကျင်သူပညာရှင်ဒေါက်တာ Anthony Fauci ကပြောပါရယ်ဂျပန်နိုင်ငံမှာအခုချိန်ထိယောဂကုသခံတိုင်းရသူ15,500ကျော်နဲ့သေဆုံးသူ980ကျော်ရှိနေပါရယ်ခင်ဗျ